ဟုတ်ကဲ့ပါရောက်ပိုင်းရှမ်းပြည်တပ်မတော်ခေါ် SSVP SSE နဲ့မြမတပ်မတော်တို့အကြားဒီကနေ့မှလည်းရှမ်းပြည်နယ်မိုင်းရှုမြို့နယ်တွင်လွယ်ဖွေးတောင်ကုန်းပေါ်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့ရောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူပူမူကြီးဆိုင်လာကအခုလိုပြောပါတယ်
အခုအဲ့ဒီနှစ်နာရီခွဲမှာသူတို့လေကြောင်းနဲ့ပြန်လာတိုက်ကြတယ်အခုတော့မနေ့ကအဲ့ဒီတိုက်ပွဲနေရာကိုပြန်တိုက်တယ်လွယ်ဖွေးပေါ့လွယ်ဖွေးတောင်ပေါ်တော့ဒီနေ့တော့အဲ့ဒီရဟကလေးစီးလေနော်ရဟကလေးစီးအဲ့ဒီကျက်ကနစီးလေခုထပ်ပြီးတော့ကြားနေတော့
ဒီကနေ့ဖြစ်ပွားနေတဲ့တိုက်ပွဲမှာမြမတမတော်ကနေကြီးတာပါဝင်လေချောင်းကူနဲ့တိုက်ခတ်နေတာဖြစ်ပြီးနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့မသိရှိရသေးဘူးလို့လည်းသူကပြောပါတယ်မနေ့ကလည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေခြေကုပ်ရယူထားတဲ့ဝမ်လွေနီးကလွယ်ဖွေးတောင်ကုန်းကိုမြမတပ်မတော်ကနေကြီးတပ်လေတပ်အားသုံးပြီးတော့ပြင်းထန်တိုက်ခိုက်ခဲ့ပါတယ်မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းတွေကိုတော့ SFPP ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ
်မနေ့ကပြင်းပြင်းထန်ထန်ဖြစ်တဲ့နေရာသူတို့ဆုံသွားတော့ကျွန်တော်တို့ဝင်ရှင်းတော့ခဲ့တယ်အလောင်းငါးလောင်းပါတော့ကျွန်တော်တို့တချို့ပေးရတယ်နောက်အဲ့ဒီမှာကျွန်တော်တို့ MA1 MA2 MA3 ပါတော့အဲ့ဒီ3လက်ပါတော့နောက်ဟုတ်ပြီစီအဲ့ဒီလောင်ချပါဒီစုကလည်းလည်းတော့နောက်ပုံကြီးတွေတချို့ဟိုတိတ်ဆဲရမိတယ်
နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံရွေးကောက်ပွဲလွန်ကစပြီးမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြားမှာရက်ဆက်ဆူဆူလို့တိုက်ပွဲဖြစ်ပွားနေခဲ့တာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကြီးတီမိုင်းရှူမိုင်းနောင်မြို့နယ်တွင်ကကြေးရွာသား8000ကျော်ဟာဌာနေကနေထွက်ပြေးနေရပြီးစစ်ပြေးဒုက္ခသည်တွေဖြစ်သိမ်းရှောင်နေရပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်ခဲ့တဲ့နောက်ပိုင်းအောက်တိုဘာလ6ရက်နေ့ကစပြီးမြမတပ်မတော်ကနေထိုးစစ်ဆင်မှုတွေစတင်ပြုလုပ်လာခဲ့ပါတယ်မြန်မာစစ်တပ်ကတော့လက်နက်ကင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်နေမြေရှင်းလင်းမှုတွေလှုပ်ဆောင်နေတဲ့အကြောင်းအစောပိုင်းမှာပြောဆိုထားပေမဲ့လည်းအခုနောက်ဆုံးတိုက်ပွဲတွေနဲ့ပတ်သက်လို့သဆုံးသေးရာပြောဆိုတာမျိုးတော့မရှိသေးပါဘူးအလားတူမြန်မာအစိုးရနဲ့စစ်ရေးသိမ်းမာနေတဲ့လက်နက်ကင်အဖွဲ့တစ်ခုဖြစ်တဲ့တောင်းပလောင်လူမျိုးရေးတီအန်လယ်လီအဖွဲ့နဲ့လည်းဒီကနေ့မိုးမြုပ်နဲ့တော်ကွန့်ကျေးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ရေကောက်ပွဲရက်လွန်ကနေဒီကနေ့အထိမြန်မာတပ်မတော်နဲ့တီအန်လယ်လီတို့အကြားတိုက်ပွဲဆက်တိုက်ဖြစ်ပွားနေတယ်လို့လည်းတီအန်လယ်လီပြန်ကြားရေးရာရှိပူကြီးတာအကျော်ကပြောပါတယ်
ဒီတော့ဘယ်တော့မနေ့ရှိနိုင်လေးစလားလို့မှတယ်ဒီကျွန်တော်ဆိုကတိုင်းရင်းမနေ့ဖုန်းနဲ့ဒီစရာတစ်ဆယ်ကတမကူဖုန်းတော့ channel ဘုံမင်းရဲ့တော့ဖုန်းကြည့်ရအနိမဖြစ်တယ်အာယူကဘယ်လို့ကလာဒီကနေ့နေ့ကနေဒီနေ့အထိကမဖြစ်တော့ဘူးဒီမနေ့ကတည်းကရှိတယ်လမ်းတွေကဒီကရင်ဖြစ်တယ်ကျွန်တော်တော့တော့မဖြစ်အောင်လေကျွန်တော်တစ်ဆယ်ရှောင်းပါမယ်ဒီလိုရှိတဲ့နေရာတိုင်းကိုတော့လည်းလည်းလည်းမတက်ဘူးတမင်တကာဒီတော့ဖြစ်အောင်ဖန်ကြည့်ရလို့တော့
မြမတမတော်အနေနဲ့ရွေးကောက်ပွဲအလွန်ကာလမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပေါ်မှာရခိုင်ခတ်ထက်ထိုးစစ်ဆင်မှုတွေပြုလုပ်လာနေတဲ့ဖြစ်စဉ်ပေါ်မှာမြောက်ပိုင်းရှမ်းပြည်တမတော်ရဲ့ပြောရေးဆိုခွင့်ရှိသူဗူမူကြီးဆိုင်လာကအခုလိုသုံးသပ်ပြောဆိုပါတယ်
ကျွန်တော်တို့တုံးတက်ထားတာကအဲ့ဒီတိုက်ပွဲတွေကသူတို့ကြိုပြင်ပြင်ဆင်ပြီးတော့အဲ့ဒီရေးကောက်ပွဲရလတ်ဆိုတော့ဆုံးနေတော့အဲ့ဒီတိုက်ပွဲတွေဖန်တီးတာပေါ့နော်အဲ့ဒီနေမီမတည်ငြိမ်အောင်နော်ရှင်းရှင်းပြောရမယ်ဆိုရင်ကျွန်တော်တို့ကအဲ့ဒီအာနာလွှဲပြောင်းပြင်းမှုမှာနော်ချိန်ချောင်းတုံဆိုင်နေအောင်အဲ့ဒါဖန်တီးနေတလားလို့ပဲကျွန်တော်တို့တုံးတက်ရတာပေါ့နော
်အလားတူကချင်းမြင်းနဲ့မွန်းညင်းမြို့နယ်ဒေသတွေမှာလည်းကချင်းလွတ်လပ်ရေးဖွဲ့ KIU နဲ့မြမတမတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတနင်္လာနေ့ကလေချောင်းနဲ့တိုက်ခိုက်တဲ့အထိတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်။2015ရွေးကောက်ပွဲရလရတော့အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေအောင်မြင်မှုအမြင့်ဆုံးရရှိခဲ့ပြီးအစိုးရတည်တရကိုဖွဲ့စည်းနိုင်မဲ့ပေါ်တိုင်းရင်းသားလက်နက်ကဖွဲ့တွေကကြိုဆိုခဲ့ကြသလိုကာလအတန်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်ကြီးချုပ်ငင်းသွားနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။ဒါပေမဲ့သမ္မတဦးသိန်းစိန်ကနေနောင်တက်လာမဲ့အစိုးရကိုချောချောမွေ့မွေ့အာဏာလွှဲပြောင်းပေးမယ်လို့တရားဝင်ပြောဆိုခဲ့ပေမဲ့လက်ရှိမြန်မာတပ်မတော်ကနေဒေသတွင်းမတည်ငြိမ်ဒေသကိုအကြောင်းပြုပြီးအာဏာကိုဆက်လက်ထိန်းသိမ်းသွားမဲ့အခြေအနေရောက်မှာကိုစိုးရိမ်နေတယ်လို့လည်းတိုင်းရင်းသားလက်နက်ကဖွဲ့တွေကရှုမြင်ကြောင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကနေတုံ့သက်ပြောဆိုခဲ့ပါတယ်ခင်ဗျာ